မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာရက်စက်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအေးအေးယူပစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဖက်ရိုဟင်ဂျာ9သိန်းကျော်အိုးရင်ဆန့်ခွာထွက်ပြေးရတဲ့ပဋိပက္ခဖြစ်ပွားခဲ့တာတနှစ်မြောက်နှစ်ပတ်လည်နေ့မှာဝန်ကြီးပွန်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာရက်ဆက်တဲ့လူမျိုးစုရှင်းလင်းဖယ်ရှားမှုမျိုးကိုစစ်သွေးကြော်ရဲတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးလုပ်တဲ့လုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနဲ့ဒီအတွက်တာဝန်ရှိသူတွေကိုအမေရိကန်ကဆက်လက်အရေးယူမှာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကသူ့ရဲ့ Twitter မှာရေးသားခဲ့တဲ့အပြင်စစ်တပ်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရှောင်လန်းမှုအောင်မြင်စေဖို့အတွက်လူ့အခွင့်အရေးကိုလေးစားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1962ခုစစ်တပ်အာဏာသိမ်းခဲ့ပြီးနှစ်ပေါင်း90လောက်အုပ်ချုပ်ခဲ့တဲ့နောက်ပိုင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးလုပ်ပိုင်ခွင့်အာဏာအများစုကိုဆက်လက်ကင်ဆွဲထားဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေကမွတ်စလင်စစ်သွေးကြွတွေကိုတရားဥပဒေနဲ့အညီနှိမ်နင်းတာဖြစ်ပြီးဒုက္ခသည်တွေပေါ်မှာရက်စက်မှုတွေကျူးလွန်တယ်လို့ဆွဆဲမှုတွေကိုလက်မခံပဲညှင်းဆို့ထားတာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေကတော့ပဋိပက္ခဖြစ်ပွားခဲ့တဲ့တနှစ်မြောက်နေ့ဖြစ်တဲ့စနေနေ့မှာပဲဆန္ဒပြပွဲတွေနဲ့ဆူတောင်းပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။မြန်မာအစိုးရကရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂအဖွဲ့တွေနဲ့လည်းနားလည်မှုစာချုပ်လွှာရေးထိုးဆောင်ရွက်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အင်ကာနေကြရင်ရွန်ဂျာရဲ့တကဖွင့်ဆွေးနွေးပွဲလုပ်ဖို့ရှိပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအမှားစကားပြောကြားဖို့အတွက်စီစဉ်ထားပါတယ်။